တောင်ဆန်းစုကြည်ဟာတမတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေအများစုနေထိုင်တဲ့ဇာတိတိမျိုးနဲ့နန်းအောင်ကြည်ရွာမှာဟောပြောခဲ့တာဖြစ်ပါတယ်။ဟောပြောဝေမစခင်မှာပန်းရလန်းဖြောပြေးရေးဖွဲ့ကလည်းလှုပ်ဆော်ရေးတချင်တွေ NLD ပါတီအောင်နိုင်တချင်တွေနဲ့လည်းဖြောပြေးခဲ့တာကိုတွေ့ရပါတယ်။တက်ရောက်လာတဲ့ပြည်သက်တူကတောင်ဆန်းစုကြည်တမတော်ဖြစ်ရင်မြန်မာနိုင်ငံကိုကလားတွေအုပ်ချုပ်လိမ့်မယ်ဆိုပြီးထိုးနဲ့တိုက်ခတ်မှုတွေပေါ်ဘလို့ပြောချင်မှသလဲလို့မေးမြန်းတဲ့အခါမှာတောင်ဆန်းစုကြည်ကအဲ့ဒီလိုပြောပြီးစီယုံတိုက်ခိုက်တာတွေဟာအောက်တန်းကြတဲ့နိုင်ငံဖြစ်တဲ့အကြောင်းနဲ့အဲ့ဒီလိုပြောဆိုနေတာတွေကိုနားထောင်ရမလို့တဲ့အကြောင်းပြောပါတယ်။ဒီမိုကရေစီစနစ်မှာပြည်သူတွေကလည်းကိုယ်တော်ဝင်ကိုကြေပွမှုလိုအပ်တယ်လို့အာဏာကိုအစိုးရထံမှာပဲပုံအပ်တာမျိုးမလုပ်သင့်တဲ့အကြောင်းအခုလိုပြောပါတယ်
။ပြည်သူတွေကလည်းကိုယ်တော်ဝင်ကိုကြေပွအောင်လို့တော့လိုပါတယ်။အရေးကြီးပါတယ်။ဘယ်တော့မှဘယ်အစိုးရဟိုမှအားလုံးပုံပြီးတော့မအပ်ထားပါနဲ့လို့ကျွန်မသတိပေးပါစီ။ဒီမိုကရေစီဖွဲ့ချုပ်အစိုးရဖြစ်ရင်လည်းပုံပြီးတော့မအပ်ထားပါနဲ့ဘယ်တော့မှမမေ့နဲ့ဒီမိုကရေစီစနစ်မှာဆိုရင်အဓိကဩဇာဟာပြည်သူလက်ထဲမှာရှိတယ်အာဏာဟာပြည်သူလက်ထဲမှာရှိတယ်အဲ့ဒါကိုဘယ်သူကမှထာဝရပုံပြီးတော့အမအပ်သင့်ဘူးရွေးကောက်ပွဲတစ်ခုနဲ့တစ်ခုကြားတစ်ခဏသာဒီအာဏာကိုပေးပြီးတော့စန့်ကြည့်တဲ့သဘောပဲရှိပါတယ
်ဒါပေမဲ့ပြည်သူတွေအနေနဲ့လည်းတမိုးရှိတဲ့မဲတပြားကိုရောင်းမစားဖို့ကိုလည်းခုလိုတိုက်တွန်းခဲ့ပါတယ
်ကျမတို့ပြည်သူကခေါင်းထဲမှာသေသေးချာချာဆွဲပြီးမှတ်ထားမှာမဲတိုင်းတစ်ခုချင်းတစ်ခုချင်းဟာအင်မတန်မှတန်ဖိုးရှိပါတယ်အဲ့ဒီမဲတွေကိုမဖြုံးပါနဲ့အဲ့ဒီမဲတွေကိုမရောင်းစားပါနဲ့ပေးသမျှတော့ယူပါမဲကိုတော့မပေးပါနဲ့လို့ကျမပြောပြစေတကယ်တော့မဲကိုရောင်းစားတာဟာကိုယ့်ရဲ့အနာဂတ်ကိုရောင်းစားလိုက်တာနဲ့တူတူပဲကိုယ့်ရဲ့အနာဂတ်ကိုဘယ်သူလက်ထဲမှာထည့်ပြီးတော့ရောင်းစားမလဲဘတော့မှရောင်းမစားနဲ့
တော်ဆန်းစုကြည်ကိုပြည်သက်တူကတရားဥပဒေစိုးမိုးရေးအတွက်ဘာတွေဆောင်ရွက်နေပါသလဲလို့မေးမြန်းခဲ့ပါတယ်တရားဥပဒေစိုးမိုးရေးစင်တာတွေကိုညကြီးနာမန္တလေးနဲ့လာရှိုးတွေမှာဖွင့်လှစ်ထားပြီးတနိုင်ငံလုံးမှာဖွင့်လှစ်သွားမယ်လို့လည်းတော်ဆန်းစုကြည်ကဖြေပါတယ
်အစိုးရမဖြစ်ဘဲနဲ့တရားဥပဒေစိုးမိုးရေးတို့တည်ငြိမ်ရေးတို့အတွက်ကိုကျမတို့ဟာတောင်းဆိုလို့ရတယ်အစီအစဉ်တွေလုပ်လို့ရတယ်သို့တော်ညာလည်းထိတိယောက်ယောက်လုပ်ဖို့ဟာမရဘူးဒါပေမဲ့လည်းမရတဲ့ဘောင်အတွင်းကကျမတို့တတ်နိုင်တာကလှုပ်ထားတယ်။ဥပမာဆိုလို့ရှိရင်ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးစင်တာတွေဆိုတာဌာနတွေပေါ့နော်။တရားဥပဒေစိုးမိုးရေးကိုညှင့်တင်ပေးမဲ့ဌာနတွေကျမတို့စပြီးတော့ကျမတို့ရဲ့ကော်မတီကနေဦးဆောင်ပြီးတော့နိုင်ငံတကာအဖွဲ့အစည်းများရဲ့အကူအညီနဲ့အခုစပြီးတော့ဖွင့်နေပါပြီ။မန္တလေးမှာတစ်ခုမြကြီးနားမှာတစ်ခုလာရှိုးမှာတစ်ခုဒါနဲ့နောက်ဆိုရင်ဒတိုင်းပြေလုံးကိုချက်သွားဖို့ကျမတို့အစီအစဉ်ရှိပါတယ်ဒါအင်မတန်မှကန့်သတ်ထားတဲ့ကျမတို့ရဲ့လုံပိုင်권တွေကလုံးတဲ့ကိစ္စပါဒါတဲ့ပို့ပြီးတော့ထိရောက်စေခြင်းတော့နိုဗ ెంబ ာလ10ရက်နေ့မှာ NLD ကိုမဲပေးပါလို့ကျမပြောပြရစီ
စက္ကန့်ဖွံ့ဖြိုးရေးပါတီကငိမ့်စာဗိုလ်ချုပ်ကြီးဦးလာထေဝင်းနဲ့ NLD ပါတီကဒေါခင်မျိုးတွင်တို့ဟာဇာတိတိမျိုးနဲ့ပြည်သူ့လွတ်တော်အတွက်ရှင်မြန်ကြမှာဖြစ်ပါတယ်ဟောပြောပွဲကိုဒေသခံ1000နီးပါးလောက်တက်ရောက်ကြပြီးဇေယသီရီမြို့နယ်တွင်ကဒေသခံတွေမကပဲအနီးဝန်းကျင်ကတက်ကုန်းရမဲသိန်းဥတ္တရသီရီပြင်မနာစတဲ့မြို့နယ်တွေကဒေသခံတွေပါလာရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ